လုံးအမင်းဆင်းရဲမှုပျောက်ရင်းနဲ့အမင်းသားစီးပွားရေးပြည်သူတို့ရဲ့အတွက်ပြည်သူပြည်သားတွေမှာစွားရှိဖို့လိုပါတယ်။ဒါကိုလူအရင်းနဲ့ human capital လို့လည်းပေါ်ပါတယ်။ဒီအထဲမှာဘဝတစ်လျှောက်လုံးစုဆောင်ရရှိကြတဲ့အရင်းဉဏ်ဘဝတုဒ္ဒကျွမ်းကျင်မှုနဲ့ကျန်းမာရေးပါဝင်ပါတယ်။လူအရင်းနဲ့ကောင်းရင်ကောင်းတယ်လို့ညီမချက်ကိုအကောင့်ထဲပေါ်နိုင်မှာဖြစ်ပါတယ်။အာရရှိမှုကျန်းမာရေးကောင်းမှုပညာရေးအစဉ်တန်းတဲ့ကြွကျင်မှုဟာလူအရင်းအနည်းတွေဖြစ်တာမို့ဒီအခြေအနေတွေကိုကြည့်ရင်ပြည်သူအင်အားကိုကမ္မနိုင်ပါတယ်မြန်မာပြည်ရဲ့လူအရင်းအနည်းအခြေအနေကဒီကနေ့မွေးဖွားတဲ့ကလေးတစ်ယောက်ဟာအရင်ရောက်လာတဲ့အခါမှာသူ့မှာရှိတဲ့စွမ်းရည်58ရာခိုင်နှုန်းကိုသာအသုံးပြုနိုင်တယ်လို့ပြောလဲရပါတယ်ကျန်းမာရေးနဲ့ပညာရေးမှာအားနည်းတဲ့အတွက်လူအရင်းအနည်းမှာအားနည်းရပါတယ်ပညာရေးနဲ့ကျန်းမာရေးကိုစံချိန်မီအောင်လုပ်ပေးနိုင်ရင်သူသားတဦးစီရဲ့အတည်ငြိမ်ထုတ်လုပ်မှုဟာနှစ်ဆတက်လာမယ်လို့ကမ္ဘာ့ဘာအုပ်စုမကြာမီကထုတ်ဝေတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ရွေးကောက်ပွဲအစိုးရတွေတက်လာတဲ့အခါမှာကျန်းမာရေးနဲ့ပညာရေးမှာယဉ်ကျေးမြုပ်နှံမှုတိုးပွားလာပါလေ
။ဒါပေမဲ့လူမှာယဉ်ကျေးမြုပ်နှံတယ်ဆိုတာကအခုရေရင်တူအခုရေကြီးတောက်လို့ရတဲ့ကိစ္စမဟုတ်တဲ့အတွက်ပြည်သူအင်အားဖုံမျိုးတိုးတက်မှုဟာနှိမ့်ကျနေစေဖြစ်ပါတယ်။အလို့သမားလောကမှာကျွမ်းကျင်မှုအဆင့်ဟာအနေဆုံးဖြစ်နေပါတယ်။လောလောဆယ်တိုးတက်တာလေးအချိန်မသေးသေးဘူးနဲ့အားလုံးပါဝင်နိုင်ရေးအတွက်လူအရင်းအနှီးမြှုပ်နှံဖို့အချိန်ရောက်နေပါပြီ။ဒါကိုမလုပ်နိုင်လို့ထွက်ပေါ်လာတဲ့ဆိုးကျိုးကိုနောင်လာနောက်သားမျိုးဆက်တွေခံစားကြရပါလိမ့်မယ်။ဝေးဖွားခြင်းကလေးကစပြီးအားရချို့တက်မှုတန်ကိုခံရတာဖြစ်ပါတယ်။ကလေးတထောင်မွေးရင်62ဦးသေဆုံးတဲ့နှုံးဟာအစားဒေတာမှာအမြင့်ဆုံးပဲဖြစ်ပါတယ်။ငါးနှစ်အောက်ကလေး၃ဦးမှာ၁ဦးဟာမကြီးထွားနိုင်ပဲဖြစ်နေပါတယ်။ကိုယ်ဝန်ဆောင်ကျန်းမာရေးအဟာရနဲ့ပညာရေးမှာရင်းနှီးမြှုပ်နှံဖို့လိုအပ်ပါတယ်
။မြန်မာပြည်သား၁ဦးရဲ့စစ်တမ်းဟာ66နှစ်ဖြစ်ပြီးဗီယက်နမ်နိုင်ငံသားရဲ့စစ်တမ်းက85နှစ်ဖြစ်ပါတယ်။မြန်မာပြည်သားဟာငယ်စဉ်ကလေးကကျန်းမာရေးဘက်မှာချို့တယ်လေတာတင်ရှားပါတယ်။အသက်60နှစ်ကလေးတွေကိုလေ့လာတဲ့အခါမှာဆက်ချောက်ရခိုင်နှုန်းလောက်ကသာသတ်မှတ်တဲ့အာဟာရနဲ့နှုတ်ရည်ကိုတောက်သုံးမှုရရှိတယ်လို့ဆိုပါတယ်။မိခင်နှုတ်ရည်တောက်သုံးတဲ့အဆင့်ကအစာစားတဲ့အဆင့်ကိုကူကြောင်းရမှာအသိဉာဏ်နည်းတဲ့အတွက်အစဉ်အလာအတိုင်းသာလုပ်ကြပါတယ်။အစာနဲ့ငါးစားတဲ့ကလေးဟာလူနည်းစုဖြစ်ပါတယ်။မြမကြီးမရိတ်ခါလုံလောက်တဲ့ဆိုရင်စင်းရသားမိသားစုတွေဟာအာဟာရရှိတဲ့အစာအစာကိုလက်လမ်းမမီကြပါဘူး။စင်းရသားစားလုံးတဲ့ရိတ်ခါဟာလူကျန်းစာတွေစားသုံးတဲ့ရိတ်ခါလောက်အရေးအသွေးမကောင်းပါဘူ
းယောဂဖြစ်နိုင်တဲ့ပတ်ဝန်းကျင်မှာနေထိုင်လာရတဲ့ကလေးတွေဟာကျန်းမာရေးချို့တဲ့ပြီးမကြီးထွားနိုင်ပဲဖြစ်နေရပါတယ်ရေကောင်းရေတန်ရာရှိရင်လည်းပတ်ဝန်းကျင်တန်ရှင်ရေးဟာခက်ခဲနေတုန်းပဲဖြစ်ပါတယ်ကျန်းမာရေးကဏ္ဍမှာနှစ်ပေါင်းများစွာအသုံးစရိတ်နည်းပါးလာတာကြောင့်မိသားစုတွေအတွက်အခြေခံကျန်းမာရေးဝန်ဆောင်မှုလုံမပေးနိုင်သေးပါဘူး2010မှာအစိုးရအသုံးစရိတ်တိရာဂိုင်နှုံးကသာကျမ်းမာရေးကဏ္ဍမှာသုံးပါတယ်2015ရောက်တော့၄ရာဂိုင်နှုံးအထိတိုးပြီးသုံးလာပါတယ်ကိုစင်းနဲ့ကိုစေကူတာကြရတဲ့အတွက်ကျမ်းမာရေးဈေးကြောင့်ပိုပြီးဆင်းရဲသွားကြသူတွေရှိပါတယ်2015မှာစေကူတာမှုကြောင့်ဆင်းရဲသွားသူ2တန်းနီးပါးရှိပါတယ်အခြေခံကုသမှုအခမဲ့ရရှိရေးကိုအကောင့်ထဲပေါ်နေပေမဲ့တိတ်ပြီးခရီးရောက်ပုံမရဘူးလို့ဆိုပါတယ်
လူရင်းမိမှအရေးကြီးတဲ့အခြေခံတစ်ခုဖြစ်တဲ့ပညာရေးစရိတ်ဟာရွေးကောက်ပွဲအစိုးရလက်ထက်2013ကစပြီးငါးဆတိုးလာတာတွေ့ရပါတယ်2019အစိုးရသုံးစီမှာ800ခန့်လုံးကပညာရေးစရိတ်ဖြစ်ပါတယ်တိုင်းပြည်အကြိမ်ထုတ်လုပ်မှုရဲ့200ခန့်လုံးကျော်ရှိပါတယ်ဒါပေမဲ့အာဆီယံနိုင်ငံတွေနဲ့ရှင်းလိုက်ရင်တော့နည်းနေပါလိမ့်တယ်ဥပမာဗီယက်နမ်ရဲ့ပညာရေးစရိတ်က2010ကတည်းကတိုင်းပြည်အကြိမ်ထုတ်လုပ်မှုရဲ့ရှိရခိုင်နှုန်းရှိနေပြီဖြစ်ပါတယ်ဗီယက်နမ်နိုင်ငံကွဲနေခြင်းကမြောက်ဗီယက်နမ်ကျောင်းသားတွေကိုယထာနဲ့အပြည့်တင်ပြီးရွှေရှာကိုပညာတော်ပင်စေလွတ်တဲ့အစီအလာကိုဆက်လက်ကျင့်သုံးထားပုံရပါတယ်တိုင်းနာလက်နက်ကိုင်အဖွဲ့တွေရှိတဲ့ကရင်ကရမွန်ရှမ်းနဲ့ကချင်ပြည်နယ်တွေမှာတော့ဒေသခံအစိုးရအဖွဲ့တွေကပဲကျန်းမာရေးနဲ့ပညာရေးကိုတာဝန်ယူကြတာများပါတယ်အရှိတောင်ဒေသမှာလူကြီး9ရင်းလောက်ကိုတိုင်းလာကျမကြီးလှူတာ4000လောက်ကကြီးစုဆောက်ရောက်ပါတယ်အခြေခံကာကွယ်ရေးလူငန်းတွေလောက်ပဲလုံနိုင်ပါတယ်ဒ တိုင်းရင်းသားတိုင်းကျန်းမာရေးနဲ့ပညာရေးအခြေခံရရှိဖို့အချိန်အတော်ကြာဦးမှာဖြစ်ပါတယ်ခင်ဗျာ။